င်းပြည်내တဲ့အတိုင်းမြို့တော်တွေမှာပွက်လောရိုက်နေတဲ့ပြဿနာတစ်ခုကတော့လိုင်စင်မဲ့ကားတွေကိုဖမ်းမယ်စီးမယ်ဆိုတဲ့ကိစ္စပါတက်ဆိုင်ရာအာဏာပိုင်းအဖွဲ့အစည်းတွေကတတိပေးမှုတွေလုပ်နေတယ်လို့အဲ့ဒီပြဿနာကိုဓာတ်ရိုက်တက်ဆိုင်တယ်လို့ဖြစ်နေတဲ့လူမှုကူညီရေးအသင်းအဖွဲ့တွေကလည်းသူတို့လုပ်ငန်းတွေကျန်းသားတာအဖွဲ့အချင်းချင်းတွဲဆုံပြီးစီဝေးညှိနှိုင်းတာသတင်းထုတ်ပြန်တာတွေလုပ်နေကြပါတယ်အရင်တုန်းကတော့လိုင်စင်မဲ့ကားနဲ့ဆိုက်ကယ်ပြဿနာဆိုတာဟာတစ်ဖက်နိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ကရင်ပြည်နယ်မွန်ပြည်နယ်တနင်္သာရီတိုင်းဘက်ကပြဿနာတွေအဖြစ်လောက်ပဲနားလည်ကြပါတယ်အဲ့ဒီဒေသမှာနေကြားဆောင်တက်အပါဝင်လက်နက်ကင်တိုင်းရင်းသားအဖွဲ့တွေရှိကြပြီး without look ခေါ်တဲ့လိုင်စင်မဲ့ကားပြဿနာနဲ့မကင်းကြလို့လည်းဖြစ်ကြပါတယ်ဒါပေမဲ့အခုနောက်ဆုံးလိုင်စင်မဲ့ကားနဲ့ဆိုက်ကယ်တွေကိုအေးအေးယူတော့မယ်ဆိုပြီးကြီးညာလှုပ်လှုပ်ရှားရှားဖြစ်သွားတာကတော့မြန်မာနိုင်ငံအတွင်းပိုင်းကမကွေးတိုင်းလိုအေရာဝတီတိုင်းလိုမန္တလေးတိုင်းလိုနေရာတွေပါပါဝင်လာကြလို့ပါပဲအခုတိုင်းနဲ့ပြည်နယ်အသီးသီးမှာသတိပေးကြညာချက်တွေထွက်လာပြီးတဲ့နောက်ရွှေဘိုခရိုင်6မြို့နယ်ကပရိုက်တာလုပ်ငန်းလုပ်နေတဲ့ကားအစီးရေ1000ကျော်လုပ်ငန်းရပ်ဆိုင်းထားလိုက်ရပြီလို့ကြေညာပါတယ်ရွှေဘိုခရိုင်6မြို့နယ်မှာပရိုက်တာအသင်း958သင်းရှိပြီးအသင်းကအသုံးပြုနေတဲ့လိုင်စင်မဲ့ကားအစီးရေ1000ကျော်ရှိတယ်လို့ဆိုပါတယ်အလားတူပဲမကွေးတိုင်း6မြို့မှာလည်းမော်တော်ယာဉ်တွေကိုရပ်တန့်စစ်ဆေးရမှာလိုင်စင်မရှိတဲ့ပရိုက်တာအသင်းပိုင်းကား၈စင်းတွေ့ရပြီးပညာပေးကာလအနေနဲ့ပြန်လွှတ်ပေးလိုက်တယ်လို့သိရပါတယ်။ဒါကြောင့်လဲမကွေးကပရိုက်တာအသင်း60ကျော်လောက်ဟာကုညီရေးကိစ္စတွေကိုရန်နာထားလိုက်ရတယ်လို့ဆိုပါတယ်။အလားတူပဲအမျိုးမျိုးအနေနဲ့ကလိုင်စင်မဲ့ယင်အသုံးပြုပြီးပရိုက်တာလုပ်ငန်းလုပ်နေတဲ့လုပ်ငန်းပေါင်းများစွာကိုသူတို့လုပ်ငန်းတွေရန်နာထားကြောင်းကျညာချက်အတိအသီးထုတ်ပြန်လာကြပါတယ်ဒီပြဿနာဘယ်လိုဖြစ်လာတာပါလဲလက်ရှိအစိုးရအနေနဲ့လိုင်စင်မဲ့ကားပြဿနာကိုဖြေရှင်းနိုင်ပါမလားဆိုတာအခုတစ်ပတ်လေးလာသုံးသပ်တင်ပြသွားပါမယ်ဖြစ်ပေါ်နေတဲ့လိုင်စင်မဲ့ကားပြဿနာနဲ့ပတ်သက်ပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့လူမှုရေးအစိုးရအနေနဲ့တရားဥပဒေအတိုင်းဆောင်ရွက်သင့်တယ်လို့မှတ်ချက်ပေးထားပါတယ်။သူကလိုင်စင်မဲ့ယင်တွေကိုဖမ်းဆီးနေတာဟာတရားဥပဒေစိုးမိုးရေးအတွက်ဖြစ်ပြီးဥပဒေနဲ့မညီတဲ့လုပ်ငန်းတွေအနေနဲ့ကြီးမားတဲ့အန္တရာယ်ကြုံတွေ့နိုင်တယ်လို့ဆိုပါတယ်။တစ်ချိန်တည်းလို့ဆိုရမှာပါပဲ။ပြီးခဲ့တဲ့ဇွန်လ29ရက်နေ့ကမန္တလေးကွန်ပျူတာပညာရှင်များအသင်းရုံးကမှအထက်မြန်မာပြည်ကလူမှုရေးအသင်းလုပ်ကိုင်နေသူတရားပတ်ဝန်းကျင်တွေ့ဆုံခဲ့ကြပါတယ်။အဲ့ဒီအစည်းအဝေးမှာလူမှုကူညီရေးလုပ်ငန်းတွေလုပ်ကိုင်နေသူတွေတဲကအသင်းအဖွဲ့မှတ်ပုံတင်လုပ်မထားသူတွေအနေနဲ့မှတ်ပုံတင်လုပ်ထားကြဖို့လက်ရှိလူမှုကူညီရေးလုပ်ငန်းလုပ်နေသူတွေထဲမှာလိုင်စင်ရှိကားနဲ့လိုင်စင်မဲ့ကားဘလောက်ရှိနေသလဲဆိုတာစစ်တမ်းကောက်ယူဖို့နောက်ပိုင်းအသင်းအဖွဲ့လုပ်ငန်းလုပ်နေကြတဲ့လိုင်စင်မဲ့ကားတွေလိုင်စင်ရလာအောင်တောင်းဆိုတင်ပြသွားဖို့ဆုံးဖြတ်ခဲ့ကြပါတယ်။တကယ်တော့လူမှုကူညီရေးအသင်းနဲ့လိုင်စင်မဲ့ကားပြဿနာဟာအခုမှစပြီးဖြစ်လာတဲ့ထူးထူးဆန်းဆန်းပြဿနာတော့မဟုတ်ပါဘူး။လွန်ခဲ့တဲ့3လနှစ်သမရဦးသိန်းစိန်အစိုးရလက်ထက်မှာတချိန်ပေါ်ခဲ့ပြီးပါပြီ။အဲ့ဒီချိန်တုန်းကလည်းအခုလိုပဲအစိုးရဟာလိုင်စင်မဲ့ကားဖမ်းဆီးရေးလုပ်ပါတယ်။အဲ့ဒီထက်မှာလူမှုကူညီရေးလုပ်နေတဲ့ကားတွေပါသွားပြီးမီဒီယာတွေမှာရေးသားဖော်ပြတာတွေရှိလာသလိုပဲအစိုးရစန့်ကျင်ရဲ့လှုပ်ရှားမှုတချို့လည်းပေါ်ပေါက်ခဲ့တာတွေ့ရပါတယ်။နောက်ပိုင်းအစိုးရကလိုက်လျောပြီးအဲ့ဒီလူမှုကူညီရေးလုပ်မယ်ဆိုတဲ့လိုင်စင်မဲ့ကားတချို့ကိုအခွန်အခမယူပဲမှတ်ပုံတင်ပေးခဲ့ပါတယ်။အဲ့ဒီအချိန်ကလူမှုကူညီရေးအတွက်လိုင်စင်မဲ့ကားဘလောက်ကိုမှတ်ပုံတင်ပေးခဲ့တယ်လဲဆိုတာအစိုးရကတရားဝင်ထုတ်ပြန်ကြေညာတာမျိုးမရှိခဲ့ပါဘူး။နောက်ပိုင်းမှာလည်းလိုင်စင်မဲ့ကားတွေမြန်မာနိုင်ငံထဲဝင်ရောက်လာတာညော့မသွားပါဘူး။ကရင်ပြည်နယ်မြပြည်နယ်ဆက်ဝင်ပေါက်ကနေတဆင့်လိုင်စင်မဲ့ကားအများအပြားပြည်တွင်းထဲကိုဝင်ရောက်နေစေပါ။နေဆက်ပြည်နယ်တွေတွင်မကမကွေးတိုင်းမန္တလေးတိုင်းအေရဝတီတိုင်းလိုအတွင်းပိုင်းကမြို့ရွာတွေအထိအဲ့ဒီလိုင်စင်မဲ့ကားတွေရောက်နေပါတယ်။တချို့ကတော့လိုင်စင်မဲ့ကားတွေကိုလူမှုရေးအသင်းအဖွဲ့တစ်စိတ်ကပ်ပြီးအသုံးပြုကြသလိုတချို့ကတော့လေဘုံကြီးကျောင်းပိုင်းဆိုပြီးအသုံးပြုကြပါတယ်။အသုံးပြုရမှာလဲတကယ်ကိုလူမှုကူညီရေးကိစ္စတွေမှာသုံးတာရှိတယ်လို့ပဲကိုယ်ပိုင်ရင်အဖြစ်သုံးတာတစ်မောင်းခိုးမွေးစေဝါတဲဆောင်တာတွေမှာတုံးတာတွေရှိလာပါတယ်ဒီလိုနဲ့အခုဖမ်းမယ်စီးမယ်ဆိုတဲ့အခြေအနေမျိုးကိုဆက်ရောက်လာတာပါဒီပြဿနာဘာကြောင့်ကြီးထွားလာပါသလဲဆိုတာကိုခြုံငုံသုံးသပ်ကြည့်ရင်တော့အစိုးရရဲ့ကားတင်သွင်းမှု policy ပြဿနာလိုင်စင်မဲ့ကားတွေကိုနေဆက်ကနေလွယ်လွယ်တင်သွင်းနိုင်တဲ့ပြဿနာ ပြည်တွင်းမှာတရားဥပဒေစိုးမိုးမှုရှိပဲလက်ပေးလက်ယူကြီးထွားနေစေဖြစ်နေတာစတဲ့အရင်းခံအကြောင်းတရားတွေမြင်ကြရမှာဖြစ်ပါတယ်။လက်ရှိအစိုးရမှာကားတင်သွင်းခွင့်နဲ့ပတ်သက်တဲ့တိကျကောင်းမွန်တဲ့မူဝါဒတရားမရှိသေးပါဘူး။ဒါကြောင့်လဲအခွန်အခကြောင့်ပြည်တွင်းမှာကားစည်းနှုန်းမတန်တဆမြင့်တက်နေသေးတာကျေးလက်နဲ့ပြည်သူတွေအသုံးပြုဖို့တင့်တော်တဲ့လူစည်းနဲ့လုံလန်းအသုံးပြုနိုင်တဲ့ပစ်ကတ်လိုကားမျိုးတွေဈေးနှုန်းအဆမတန်မြင့်မားနေလို့အသုံးမပြုနိုင်တာစတာတွေကိုတွေ့နေပါတယ်။တစ်ထဲမြပရီမြို့မှာမဲဆောက်ကနေလိုင်စင်မဲ့ကားတွေနှိမ့်စင်ဝင်နေတာတတိုင်းတပြည်လုံးသိနေပေမဲ့ဘယ်သူကမှတားဆီးနိုင်တာမတွေ့ရပါဘူး။နောက်ဆုံးဒီလိုဈေးနှုန်းသက်သာတဲ့လိုင်စင်မဲ့ကားတွေဟာမဲဆောက်ကနေတဆင့်လက်ပေးလက်ယူမှုအဆင်ဆင်ပြုလုပ်ပြီးပြည်တွင်းအတွင်းပိုင်းအထိရောက်လာပုံစံအမျိုးမျိုးနဲ့အသုံးပြုကြတော့တာပါပဲ။ဒီနေရာမှာလဲလိုက်စင်မဲ့ကာမန်တိတိကြီးနဲ့တက်ဆိုင်ရာအာနာပိုင်တွေကိုယ်တိုင်လက်ပေးလက်ယူလို့မျက်နှာလွှဲထားလေတော့အခုလိုအချိန်မှာပြဿနာအကြီးကြီးဖြစ်လာတာပါ။ဒါကြောင့်လက်ရှိဖြစ်ပွားနေတဲ့ပြဿနာကြီးပြည်လည်ဖို့ဆိုရင်တရားဥပဒေစိုးမိုးရေးအားကောင်းလာအောင်လုပ်တာလက်ပေးလက်ယူမှုတွေကိုထိထိရောက်ရောက်တိုက်ဖြတ်တာနေဆက်ကကားမောင်းခိုးဂိုင်းတွေကိုဖြိုခွင်းတာကားတင်သွင်းခွင့် policy မှန်မှန်ကန်ကန်ဖြစ်အောင်ပြင်ဆင်တာမျိုးလုပ်ဖို့လိုအပ်နေပါကြောင်းတင်ပြလိုက်ရပါတယ်။